ပကောတိုင်းလဗရန်မြို့မှာပညာရေးဥပဒေပြုပြင်ပြောင်းလဲဖို့တောင်းဆိုရင်းနဲ့အဖမ်းခံထားရတဲ့သူတွေကိုဒီကနေ့ပဲရုံးထုတ်ပြီးတော့ပုံမှန်၅ခုနဲ့တရားစွဲဆိုလိုက်ပါတယ်။နောက်ကျောင်းသားကောင်းဆောင်ကိုကျော်ကိုကိုအပါအဝင်ဆန္ဒပြကျောင်းသား၄ဦးကိုလည်းဝရမ်းမြေဖြစ်တဲ့တရားရုံးကနေဖမ်းဆီးမိတ်ထုတ်လိုက်ပါတယ်။လဗရန်မြို့မှာဖမ်းဆီးခံရသူတွေရဲ့တရားခွင်နောက်ဆုံးအခြေအနေတွေကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
တရားဝရီအချင်းထောင်မှာထိမ့်သိမ်းခံထားရတဲ့ကျောင်းသားတွေကိုလက်ဗရန်တရားရုံးမှာရုံးထုတ်လာချိန်မှာတော့ကျောင်းသားတွေကအချုပ်ကားတွေပေါ်ကနေကြွေးကြော်တဲ့အနေနဲ့အော်ဟစ်ဆန္ဒပြခဲ့ကြပါတယ်။ကျောင်းသားတွေကိုလက်ဗရန်တရားရုံးမှာရုံးထုတ်ပြီးဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီဝင်တွေဖြစ်တဲ့ကိုအောင်မှိုင်းဆန်း ကိုမင်းသွေးတင့်မဖြူဖြူအောင်တို့ပါဝင်တဲ့69ဦးကိုတော့ပုံမှန်၅ခုနဲ့တရားစွဲဆိုထားကြောင်းကျောင်းသားတွေအတွက်အမှုလိုက်ပါဆောင်ရွက်ပေးမယ်ရှေ့နေဦးရောဘတ်ဆောင်းကဆိုပါတယ
်။အောင်မိုင်းဆန်းကိုတို့69ယောက်ကိုပြည်မှုဆိုင်ရာဥပဒေပုံမှန်143 145 149 330 505ခါခွေးတို့အရာပြည်မှုကြီးမှာ993မြေဆောင်2015နဲ့ရည်မှုဥပုံမြန်နေတေလိုလို့ပြတရားဆွဲပါတယ်အဲ့ဒီမှုမှာတော့ဘယ်သူမှအာမခံမရပဲနဲ့တာယာပြီးထောင်းကိုပြန်ရပါတယ်နောက်တမှုကကိုဇော်ကြီးခေါ်ကိုဇော်မင်းပါ၁၁ယောက်ကတော့ပုံမှန်143 145နဲ့149တို့အရာပြည်မှုကြီးအမှတ်994မြင်းဆောင်2015တကယ်လို့ရည်မှုဥပုံမြန်တို့ကနေပြီးဆွဲဆိုတာပါအဲ့ဒါမှာတော့တရားရုံးက30သိန်းတန်ခံဝန်သူ2ဦးနဲ့အာမခံခွင့်ပြုလိုက်ပါတယ်။ကျော်ကိုကိုရေနောက်ပြီးတော့ဟိုနန္ဒစေအောင်ရေရေးကြီးကျော်ကိုကျော်စိုးမိုးရေမြတ်သူကမြတ်သူအောင်တို့ကတော့တရားရေးပြင်းနဲ့သူတို့ဆက်လက်ဆောင်ရွက်ပါတယ်
။ဒီကနေ့မှာပဲနောက်ထပ်6ရက်ရမန်ထပ်ယူပြီးနောက်လ9ရက်နေ့ကိုချိန်ဆလိုက်တာပါ။မဖြူဖြူအောင်ရဲ့ဖခင်ဖြစ်သူကတော့ကျောင်းသားတွေရဲ့သဘောတူညီချက်တွေကိုအစိုးရဘက်ကချိုးဖောက်ခဲ့ပြီးဖမ်းဆီးထောင်ချဖို့ကြိုးစားတာဟာမဖြစ်သင့်ဘူးဆိုပြီးပြောဆိုလိုက်ပါတယ်
။ဒီဟာကတော့တတိယတွေချိုးဖောက်ပြီးတော့ဒီကမ်းပဲဟာလက်မှတ်တွေဖမ်းပြီးတယ်။တကယ်တကယ်အသိရှိတာကဒီတတိယလူကျောင်းသားတွေနဲ့ဝိုင်းရံနေလို့မဟုတ်ဘူး။ဟာလက်တကယ်သိရှိတာကအစိုးရနဲ့ဒီဒီလေးဝန်ကဏ္ဍရတဲ့ဖွဲ့လာဖြစ်တယ်။ဟုတ်ကဲ့ထောင်ဖမ်းဆီးထောင်ချဖို့လည်းကြိုးစားနေတဲ့ဒီကအံတမ်းကိုရေးဆွေးအကြံတော့ပါလေ
။ကျောင်းသူကျောင်းသားတွေနဲ့ဝင်းရံအင်အားစုတွေဘက်ကနေလိုက်ပါဆောင်ရွက်ပေးမဲ့ရှင်းနေ15ဦးခန့်ရှိပြီးရှင်းနေပါဝါလွှဲစာများရယူကာခုခံခြေပဖို့အတွက်လှုပ်ဆောင်သွားမှာဖြစ်ကြောင်းနဲ့ကျောင်းသားတွေကိုဆွဲဆိုထားတဲ့ပုံမှန်အရဆိုရင်ပြစ်ဒဏ်6နှစ်လောက်ထိချမှတ်နိုင်တယ်ဆိုပြီးရှင်းနေဖြစ်သူဦးရောဘတ်ဆောင်ကပြောပါရယ်
။အပြစ်ချမယ်ဆိုရင်ကျွန်တော်ဒီနေ့တော့ဒီပုံမှန်5ခုလောက်ဆို6နှစ်လောက်သွားမှာအဲကျွန်တော်တို့ခုနှစ်ရင်းနေရုံရင်းကြရင်တော့အမှုကိုစတင်နိုင်မယ်လို့ထင်ပါတယ်။အဲဒီမှာဖွင့်ချင်ပါကြမင်းရလို့ရပါတယ်။ရှင်းနေ10ယောက်ကျော်15ယောက်လောက်ကတော့ရှင်းနေကိုယ်စီလွှဲစာတင်ပြီးတော့စောင့်ခဲ့ကြပါတယ်။ခင်ဗျားတော့ရှင်းနေလို့တို့တော့ရှင်းနေကိုယ်စီလွှဲစာတို့ယူရာတို့တေကွန်မှာတွေ့တာတို့တို့မိသားစုနဲ့ပေးတွေ့တာတို့အားလုံးအဆင်ပြေဆုံးမှုပါတယ်။
ပြည်ကြေးဝန်ကြီးဌာနကသတင်းထုတ်ပြန်ရမှာတော့လက်ဗရန်ဖြစ်စဉ်မှာဥပဒေနဲ့အညီခေါ်ယူစစ်ဆေးပြီးမိဘရက်ထံပြန်လည်အပ်နိုင်ခဲ့ကြောင်းဒီထဲမှာကျောင်းတက်ဆဲကျောင်းသား28ဦးနဲ့သတင်းသမား2ဦးအမျိုးသမီးအမျိုးသား20ဦးတို့ကိုပြန်လည်လွှတ်ပေးထားပြီးဖြစ်ကြောင်းမတ်လ24ရက်နေ့နေ့စွဲနဲ့သတင်းထုတ်ပြန်ထားပါတယ်ရှင်